နေပြည်တော်မှာကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါရယ်ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA အဖွဲ့ NDAA မိုင်းလာအဖွဲ့SSPP SSA မြောက်ပိုင်းရှမ်းအဖွဲ့တို့နဲ့ဒေါက်ဆန်းစုကြည်ကနေမှဒီကနေ့နေ့လယ်ပိုင်းတွေ့ဆုံရပြီးညနေပိုင်းမှာတော့ပထမဆုံးအချိန်ငင်းချင်းညီလာခံမှာဒီတက်ရောက်လာတဲ့ရခိုင်တပ်မတော် AA တောင်းပလောင်အဖွဲ့ PSLF TNLA MNDAA ကုကံအဖွဲ့တို့နဲ့ထပ်မံတွေ့ဆုံပါတယ်ငင်းချင်းညီလာခံတွေမှာတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးပေမဲ့ UWSA ဝအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားတွေကိုတင်ပြခဲ့ကြောင်းတွေ့ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါဒါမှမဟုတ်အစိုးရကတိုက်တွန်းနေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ပြည်ခတ်ရစေ NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးညှိနှိုင်းမှုတွေလုပ်မဲ့မူဝါဒကိုလက်ခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာအစိုးရကကျင်းပနေပြီးစနေနေ့မှာဆုံးသက်မဲ့ငြိမ်းချမ်းညီလာခံကိုတော့အစိုးရနဲ့ပြည်ခတ်ရစေလက်မှတ်ရေးထိုးမှထားတဲ့အဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကဒန်းလူရည်သူဆွေးနွေးခွင့်ရမှာမဟုတ်တဲ့အတွက်ဆိုပြီးတော့မတက်ဖို့ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ။